Welcome to the Voice of America in Burmese.
Mingla manek imashin. VOA American တိုင်းရဲ့2022ခုနှစ်မတ်လ26ရက်နေ့ကစနေမနေ့ကအစီအစဉ်တွေကို American တီရောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ line 2 meter 30 40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။ဒီကနေ့မနေ့ပိုင်းနာဆင်ရမယ့်သတင်းတွေမှာမနေ့တုန်းက American အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာမြန်မာအရေးဆွေးနွေးခဲ့တဲ့အကြောင်းနာဆင်ရဖို့ရှိပါတယ်
။ Mr. Chairman,The people of Burma need to know that the people of the United States and the world are with them, not only in word, but in deed. That we are willing to establish strong
coordination. ဒီတဲ့နဲ့အတူစစ်တပ်အာဏာသိမ်းဆန့်ခြင်းလှုပ်ရှားမှုတွေနိုင်ငံအဝန်းမှာဆက်ပြီးတော့ရှိနေတဲ့အကြောင်းနိုင်ငံရေးမတည်ငြိမ်မှုတွေရှားမှရွှေစည်းတက်နေသလိုမြန်မာ့ကြံွေတံပိုးကျဆင်းလာတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
ကလေးငယ်တွေအပါအဝင်ပြည်သူတွေကိုမြန်မာစစ်တပ်ကတပ်ဖြတ်နေတာအတွက် American ပြည်ထောင်စုကပြင်းပြင်းထန်ထန်ရှောက်ချကြောင်းမတ်လ25ရက်သပတေးနေ့မှာ American နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံမှာကလေးငယ်အများပြားအပါအဝင်ပြည်သူ28ယောက်ထက်မနည်းတိဆုံးခဲ့ရတဲ့အထိလုံခြုံရေးတပ်တွေကမြန်မာပြည်သူတွေပေါ်မှာဆက်ပြီးအင်အားသုံးဖြုတ်ခွဲနေတဲ့သတင်းတွေကြောင့် American ပြည်ထောင်စုကတုန်လှုပ်အံ့ဩခဲ့ရတယ်လို့အလွန်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ NetBrush ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကလင်းငယ်တွေပေါ်မှာအခုလိုကျူးလွန်မှုတွေဟာဆက်ဆုပ်ရွှန်ရှားပွဲကောင်းတဲ့ရက်ဆက်တဲ့လုပ်ရက်တွေဖြစ်ကြောင်းကိုနေတဲ့အိမ်ထဲမှာခုဖခင်ရဲ့ပေါင်ပေါ်မှာထိုင်နေတဲ့အသက်9နှစ်ပဲရှိသေးတဲ့ကလင်းငယ်ကိုပြစ်တက်ခဲ့တဲ့လုပ်ရက်မျိုးကိုကြည့်ရင်မြန်မာစစ်အာဏာရှင်ရဲ့သူ့ပြည်သူအပေါ်တောင်သူကျူးလွန်ရဲတဲ့ရက်ဆက်တဲ့သဘောထားကိုပြသနေတယ်လို့မြန်မာပြည်သူတွေရဲ့အသက်ကိုလုံးဝလှစ်လျူရှုထားတယ်ဆိုတာကိုပါပြသနေတယ်လို့ဖော်ပြထားပါတယ်။မြန်မာလူကြီးတက်တဲ့ဒီလုပ်ရက်တွေကို American ပြည်ထောင်စုကအပြင်းထန်ဆုံးရှုတ်ချကြောင်းနဲ့ထိခိုက်ခံစားခဲ့ရသူအလုံးရဲ့မိသားစုတွေအတွက်အလွန်အလွန်ဝမ်းနည်းကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်မှာအာဏာသိမ်းခဲ့ပြီးဆန္ဒပြပြည်သူတွေအသက်ပါဆုံးပါတဲ့အထိရရဆက်ဆက်နှိမ်နင်းနေတဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေကို American ပြည်ထောင်စုကရဗြိတိန်အစိုးရကပါအရေးယူတန်ခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာစစ်တပ်ဟာဆက်ဆုပ်ရွှန်ရှားပွဲအကြမ်းဖက်မှုတွေနဲ့မတရားပြုကျင့်နေတယ်လို့ American အစိုးရကပြောဆိုလိုက်ပြီး American ဖန်တိုင်းဝန်ကြီးဌာနကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်။ Britain အစိုးရကလည်းမြန်မာစီးပွားရေးဥပိုင် Limited ပေါ်အလားတူအရေးယူတန်ခတ်ခဲ့ပြီးမြန်မာစစ်တပ်ဟာ Rohingya Muslim မျိုးပေါ်အကြီးအကျယ်လူခွင့်ချိုးဖောက်ခဲ့တယ်လို့ပြောပါတယ်။မြန်မာစီးပွားရေးခန္ဓာမှာအတော်များများထိန်းချုပ်ထားတဲ့ဒီစီးပွားရေးလုပ်ငန်းကြီးနှစ်ခုကတာဝန်ရှိသူတွေစီကတော့တုံ့ပြန်ပြောဆိုမှုတစုံတရာမတွေ့ရသေးပါဘူး။အခုလိုအမေရိကန်ကမြန်မာစီးပွားရေးဥပိုင်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ပေါ်ပြစ်မှတ်ထားအရေးယူမှုအတွက် HRW လူခွင့်ဆောင်ကြည့်အဖွဲ့ကြီးကကြိုဆိုလိုက်ပါတယ်။ Global Witness လူခွင့်အဖွဲ့ကြီးကလည်း Britain နေနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကိုပါအရေးယူဖို့အတွက်တိုက်တွန်းလိုက်တယ်လို့ EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာပြစ်မှတ်ထားအရေးယူဖို့တိုက်တွန်းခဲ့ပါတယ်။မြန်မာပြည်ကကုထက်ပိုးပြီးဆိုးမလာအောင်တားဆီးဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အပါအဝင်သက်ဆိုင်ရာအဖွဲ့အလုံးပါဝင်တဲ့အရေးပေါ်အစည်းအဝေးတက်ခေါ်ယူဖို့အာဆီယံနိုင်ငံတွေပါတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေ EU ဥရောပသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်Tom Andrews ကချစ်တဲ့ပြည်နယ်မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတာဖြစ်ပြီးအခြေအနေကြီးတဲ့ပိုးပြီးဆိုးမလာအောင်နိုင်ငံတကာကလည်းမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအတွက်တုံ့ပြန်မှုတွေတိတိကျကျလုပ်ကြဖို့လိုနေတယ်လို့ Tom Andrews ကသတိပေးလိုက်ပါတယ်
။ Too much at stake in this country. Too much suffering going on right now. Too many lives that could be lost.Very soon
ဒီနိုင်ငံအတွက်ဆိုတိတ်ကိုအရေးကြီးတဲ့အချိန်ကိုရောက်နေပါပြီဒုက္ခခံစားနေရတာလည်းတိတ်ကိုများနေပါပြီတကယ်လို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းဝိုင်းကနေပိုးပြီးထိရောက်ပြင်းထန်တဲ့အရေးယူမှုတွေမလုပ်ဘူးဆိုရင်ငကြခင်မှာပဲနောက်ထပ်အသက်တွေထပ်ပြီးဆုံးရမယ့်အခြေအနေမျိုးလက်ရှိမှာကျုံနေရပါတယ် ဒါအသက်အန္တရာယ်လုံခြုံရေးဆိုင်ရာပြဿနာမျိုးဖြစ်ပြီးတကမ္ဘာလုံးကအရေးယူဖို့လိုအပ်တဲ့အမြင့်ဆုံးအဆင့်ကိုရောက်နေတဲ့ဒီအခြေအနေမျိုးကိုကျွန်တော်တစ်ခါမှမကြုံခဲ့ဘူးပါဘူးလို့ Tom Andrews က American သက်တော်ချမ်းသာပွဲမှာပြောသွားတာပါကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကမြန်မာအရေးကိုနိုင်ငံတကာကတညီတညွတ်ထဲခိုင်ခိုင်မာမာတုံ့ပြန်ဖို့လိုနေပြီလို့မကြသေးခင်ကတောင်းဆိုထားတာကိုနိုင်ငံတကာအတိုင်းဝိုင်းကနေအလေးထားလှုပ်ဆောင်ကြဖို့လည်းတိတ်အရေးကြီးနေပြီလို့ပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာဟာနိုင်ငံတွင်းတိုက်ပွဲဖြစ်ပေါ်နေတဲ့ဒေသမှာနေထိုင်တဲ့ဒေသခံတွေပေါ်တည်ရောက်မှုရှိနေတာအတွက်ကုလသမဂ္ဂအဖွဲ့တွေကအထူးစိုးရိမ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရ Fahrenheit ကကျေးဇူးတင်နေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
On Myanmar, the UN team in the country is deeply concerned.
မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့ဟာပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူ၃ပုံ၃ပုံပေါ်ဝင်တဲ့ဒေသခံ၁000လောက်ကိုအကူအညီပေးနေတာဖြစ်ပြီးလက်ရှိနိုင်ငံရေးပြဿနာတွေကတိုက်ပွဲဖြစ်နေတဲ့ဒေသကဒေသခံတွေပေါ်မှာတက်ရောက်မှုရှိတာအတွက်အထူးစိတ်ပူကြောင်းပြောသွားတာပါလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့ယုံ OCHA ကလည်း WFP စာနာရေးခအဖွဲ့စစ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာတွေကြောင့်အချင်းနဲ့ရခိုင်ပြည်နယ်တွေမှာအခြေခံစားကုန်တွေတိတိတသားဈေးနှုန်းမြင့်မားလာတာတွေ့ရတယ်လို့ပြောပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်နဲ့နိုင်ငံတွေကြားတိုက်ပွဲတွေပြန်ဖြစ်လာတယ်လို့ကရင်ပြည်နယ်မှာလည်း KNU နဲ့နိုင်ငံချင်းနဲ့တိုက်ပွဲတွေကြောင့်စစ်ဆောင်တွေတိုးလာနေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖမ်းဆီးထားတဲ့အရသာအစုအဝေးတာဝန်ရှိသူတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေတယ်လို့နေဆက်ဒေတာတွေကိုတင်းရှောင်သွားသူတချို့ရှိနေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူထားကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပေမဲ့နိုင်ငံတော်အတိုင်းအတာရုံးဝင်ကြီးဦးကျော်တင့်ဆွေပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းအပါအဝင်အဖမ်းဆီးခံထားရသလားနေရင်တွင်မှာပဲရှိနေသလားဆိုတော့ကိုရှင်းရှင်းလင်းလင်းမသိရတဲ့ရခင်အစိုးရအဖွဲ့အဆင့်မြင့်အရာရှိတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲသမရယုံညွှန်ကြားမှုချုပ်ဦးစော်ထင်းဟာလည်းမူလတာဝန်တွေကိုဆက်လက်ထမ်းဆောင်နေတယ်လို့သတင်းတွေထွက်ခဲ့ပေမဲ့လက်တွေမှာအထိမ့်တိမ့်ခံထားရဆဲဖြစ်ကြောင်းလုံခြုံရေးအရာအမည်မဖော်လိုတဲ့အာဏာပိုင်တွေနဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးတာတွေရှိခဲ့ပြီးတချို့ကတော့နေအခြေချုပ်နဲ့ဆက်ပြီးထိန်းသိမ်းထားတာပါ။ကရားပြည်နယ်ဝန်ကြီးချုပ်ဟောင်း UL ဖောင်ရှူဟာလည်းနေဆက်ကိုတင်းရှောင်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီး VOA နေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ရှင်အာနာပိုင်ကြီးရဲ့နောက်ဆုံးအကြိမ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒေါက်ခင်ကြီးဖောင်ဒေးရှင်းမှာငွေကြေးအရှုပ်ရှင်းကိစ္စတွေရှိခဲ့ကြောင်းဝန်ခံခဲ့တဲ့ဆိုတော့ဗီဒီယိုမှတ်တမ်းတစ်ခုကိုတော့ထုတ်ပြခဲ့ပါတယ
်။ဒီလိုရေအမေရိကန်တန်မနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.32 kHz 9383ည5.40 kHz 9483ည5.48 kHz 6.53 ညာနဲ့ 5.90 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကတောက်ချနေမနေ့ကင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်အကြမ်းဖက်နှိမ်နင်းတာတွေကိုရပ်တန့်ဖို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံကြီးဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအချက်အလက်တွေပေါ်မှာစိုးရိမ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးနှစ်ဦးစလုံးကပြောဆိုခဲ့ကြတာပ
ါ We share our concern on the current situation in Myanmar. We also share our position to call on Myanmar military to stop the use of force and prevent further casualties.
မြန်မာနိုင်ငံကလက်ရှိအခြေအနေပေါ်စိုးရိမ်တဲ့သဘောထားအမြင်တွေကိုဖလှယ်ခဲ့ကြသလိုနောက်ထပ်တိုက်ခိုက်တည်ကျဉ်မှုတွေမဖြစ်အောင်အင်အားသုံးနှိမ်နင်းတာတွေရပ်ဖို့တောင်းဆိုကြဖို့လည်းအတူတကွလက်ခံခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေပြန်လည်ရရှိအောင်ဆွေးနွေးညှိနှိုင်းမှုတွေစတင်ဖို့လည်းတိုက်တွန်းပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်ဒနိုမဆူဒီကပြောဆိုသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့ဂျကာတာမြို့တော်မှာတွေ့ဆုံခဲ့တဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးကလည်းမြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN အနေနဲ့ကူညီဖို့ဆန္ဒရှိကြောင်းပြောဆိုခဲ့တာပ
ါ Both Indonesia and Singapore also believe that there should be no foreign interference but ASEAN stands ready to help.
ပြည်ပကဂျာဝင်စွတ်ဖက်တာတွေမလုံသင့်ဘူးလို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံစလုံးကယုံကြည်ထားပါတယ်။ဒါပေမဲ့လည်းအာဆီယံအသင်းတွေနဲ့တနိုင်တဲ့များကူညီဖို့လည်းအသင့်ရှိနေပါတယ်လို့ပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအရတအဆိုးအခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးချက်တရီကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအသင်းကအရေးပေါ်အစည်းအဝေးခေါ်ယူဖို့အထက်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းမှာတိုက်တွန်းထားပြီးမလေးရှားနိုင်ငံကလည်းထောက်ခံထားပါတယ်။ပြည်သက်နိုင်ငံပဲရစ်မြို့မှာဒါဇင်နဲ့ချီတဲ့တွေရာတူတဲရေနံကုမ္ပဏီရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကဆန္ဒပြသူတွေရဲ့ဒဏ်ရာဓပုံတွေကိုကင်ဆယ်တွေးတူတွေကိုတွန်ချပြီးရေနံနဲ့တဘာဝတငွေကုမ္ပဏီကြီးအနေနဲ့မြန်မာနိုင်ငံမှာဆက်ပြီးလုပ်ကိုင်နေတာကိုရှုတ်ကြတဲ့အနေနဲ့အခုလိုဆန္ဒပြကြတာဖြစ်ပါတယ်။ဆေးဥစုကိုငွေကြေးထောက်ကူရစေတဲ့မြန်မာနိုင်ငံကတူတယ်ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ရေးတောင်းဆိုဖို့အတွက်တူတယ်ရဲ့အဆောက်အဦတွေတည်ရှိတဲ့ La Défense စီးပွားရေးဇုန်ထဲမှာစီအောင်ရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။ဒီခုကျသပရီနေ့ Paris မြို့ဆန္ဒပြပွဲကိုအခွင့်အရေးတကျလို့ရှာသူအုပ်စုတစ်ခုဖြစ်တဲ့Info Bamaninga ou sans la plupart.
Nous voulons interpeller Total et lui demander d'agir face à la situation en Birmanie.
Ma nga 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 chi ni ko yin san ya ma Total ba le be le lo mi jin ma le. Myanmar pi thu ri ye atan ya phat phwe si ri ye atan yue kaok khan ni ye atan ko na thong bi bo chan lo taung su ni da phit par de. Tu lo ga se o su ko banai ye ya athauk ku pe ni ya re a long ko yet tat mo taung su ni ja ba de. Myanmar pi ma lo ngan ye san lan ja de website to Puma Energy တို့လို Total Company နဲ့စံနမူနာအဖြစ်လှုပ်ဆောင်အောင်မှာဖြစ်ပါတယ်။လက်ရှိအခြေအနေတွေအရ Total Company ကအဓိကကျတဲ့အခန်းကဏ္ဍကထင်ထင်ရှားရှားပါဝင်နေပြီးဒါဆေးဥစုကိုဆက်ပြီးတော့ဘဏ္ဍာငွေကြေးထောက်ပံ့နေတယ်ဆိုတာမေးစရာတော့မလိုဘူးလို့ Info Bamanin အဖွဲ့ဝင်တူဖြစ်တဲ့ Sophie Brondet ကပြောသွားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကို February 1ရက်ကစစ်တပ်ကအာဏာသိမ်းပြီးနောက်နေ့စဉ်လိုလိုဆန္ဒပြပွဲတွေနဲ့မြန်မာပြည်ဟာစူညံပောက်ကွဲနေခဲ့ပါတယ်။ဗိုလ်ချုပ်တွေနဲ့ဆေးဥစုကိုဖွဲ့စည်းခဲ့ပြီးဒေါက်အဆန်းစုကြည်နဲ့ NLD ပါတီဝင်တွေကိုလည်းထိမ့်သိမ်းထားပါတယ်။ဗုဒ္ဓဦးနေ့ညနေပိုင်းအချိန်အချက်ပတ်ပြုတ်ခွဲမှုတွေမှာအ ਨੇ ဆုံးလူ186ဦးသေဆုံးခဲ့ပြီလို့နိုင်ငံရေးကျင်းသားများကစောစောရေးတင် AAPP ရဲ့အချက်လက်တွေကပေါ်ပြပါတယ်။မြန်မာနိုင်ငံမှာအချက်ပတ်မှုတွေရပ်တန့်ဖို့အာရှတိုက်လောကခရစ်ယာန်ဂိုင်းချုပ်ဘုန်းတော်ကြီး12ဦးတို့ကပူးတွဲတောင်းဆိုလိုက်ကြပါတယ်။ကာဒီနယ်ချားလ်စ်မောင်ဘုံနဲ့အတူရပ်တည်နေတယ်လို့လည်းသူတို့ရဲ့ကြေညာချက်တွေမှာပေါ်ပြထားပါတယ်။ငင်းငင်းနဲ့ပြန်လဲတင့်မြင့်ရေးအတွက်စစ်တပ်နိုင်ငံရေးသမားတွေဆန္ဒပြသူတွေဘာသာရေးကောင်းဆောင်တွေနဲ့ခရစ်ယာန်အဖွဲ့အစည်းတို့အားလုံးကိုမေတ္တာရပ်ခံပါတယ်။ငင်းငင်းရေးကဖြစ်နိုင်ပါတယ်။ငင်းငင်းရေးကလိုအပ်ပါတယ်လို့လည်းကာဒီနယ်ဆက်နူးကလက်မှတ်ရေးထိုးထားတဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ထရမ့်ခေတ်ကတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတချို့ကိုလိုင်းမလုပ်တဲ့အတွက်သူ့အနေနဲ့တောင်းပန်မှုမရှိဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။လှုပ်ဆောင်ခဲ့တဲ့မူဝါဒအားလုံးကဘာမှအသုံးမချခဲ့ဘူး။ဝင်ရောက်ချေချသူရေအတွက်လည်းရောမသွားခဲ့ဘူးမိခင်နဲ့ကလေးတွေကိုခွဲထားတဲ့အရင်မူဝါဒတွေအတိုင်းလမ်းမလို့လို့လည်းဘာမှတောင်းပန်စရာမရှိဘူးလို့သမရဘိုင်ဒန်ကပြောသွားတာပါအသက်16နှစ်အောက်နိုင်ငံရေးခုလုံခွင့်တောင်းခံသူတွေကိုအလိုလျောက်နှင်ထုတ်မဲ့ထရမ့်မူဝါဒကိုဆက်ပြီးမကျင့်သုံးတော့ဘူးလို့ဘိုင်ဒန်ဆိုတာကဖေဖော်ဝါရီလ2ရက်ကကြေညာခဲ့ပါတယ်နှစ်ပတ်အကြာမှာပဲအင်ဂျူကခုလုံခွင့်တောင်းခံသူမက္ကီကန်2000ခွဲကိုလက်ခံဖို့စီစဉ်နေတယ်လို့ကြေညာခဲ့ပါတယ်အဲ့ဒီကလေးကအမေရိကန်ပြည်ထောင်စုတဲကိုဖြတ်ကျော်ဝင်ရောက်လာတဲ့ငယ်ရွယ်တဲ့ရှစ်ပြောင်းအခြေချသူအရေးအတွက်တွေလည်းညှင်းတက်လာခဲ့ပါတယ်။အကောက်ခွန်နဲ့နေဆက်လုံခြုံရေးကျန်းမာရေးအရာရှိတွေဟာလည်းအဆိုပါကလေးငယ်တွေရဲ့လုံမန်းနေကြရပါတယ်။တရားမဝင်ရှစ်ပြောင်းအခြေချလာသူတွေထဲမှာအရွယ်ရောက်ပြီးသူတွေနဲ့မိသားစုဝင်လည်းထိုးတူပဲများပြားလာတယ်လို့လူဝင်မှုအရာရှိတွေကပြောပါတယ်။ဘိုင်ဒန်ကတော့သူ့အဆိုအနေနဲ့နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့ကလေးငယ်အရေးအတွက်ကိုစီမံခန့်ခွဲဖို့အဖြေရှာနေတယ်လို့ဆိုပါတယ်။ဒါဟာထရမ့်ရဲ့အတုံးမချခဲ့တဲ့မူဝါဒတွေကြောင့်လို့လေဘိုင်ဒန်ရဲ့အရာရှိတွေကဆိုပါတယ
်။တောက်ကြနေမနေ့ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နေကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com လို့မှာကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာရီတင်ဆက်သွင်းမေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့မနေ့တုန်းကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှမြန်မာအရေးဆွေးနွေးခဲ့တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာဆက်အနာတိတ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဘယ်လိုတုံ့ပြန်တင်တယ်လဲဆိုတာကိုကြာရာပရီနီကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကြားနာပွဲတည်းရဲ့ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအထူးခါရှပ်ဒ Democracy လူ့အခွင့်အရေးအလုံသမားရေးရာယာယီဒုတိယလက်ထောက်ဝန်ကြီး Scott Busby တို့နဲ့အတူမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews နဲ့ American ပြည်ထောင်စုအမျိုးသမီးရေးရာတပ်အမတ်ကြီးဟောင် Kelly Curie တို့ online ကနေပါဝင်ဆွေးနွေးခဲ့ကြပါတယ်။အာဏာသိမ်းမှုအပေါ်မှာသမ္မတဘိုက်ဒန်အစိုးရရဲ့တုံ့ပြန်မှုကအချိန်မီမြန်ဆန်တဲ့အတွက်ဒီအချက်အတဲပေါ်အာယုံစိုက်တာကိုချီးကျူးလိုပါတယ်ဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Edward Markey ကချီးကျူးပြောဆိုခဲ့ပါတယ် February လ10ရက်နေ့မှာပဲသမ္မတ Biden ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးစစ်ကောင်ဆောင်တွေသူတို့စီးပွားရေးလုပ်ငန်းတွေအပေါ်မှာပြစ်မှတ်ထားအရေးယူဖို့နိုင်ငံရေးဝန်ကြီးဌာနနဲ့ဗဏ္ဍာရေးဝန်ကြီးဌာနကခွင့်ပြုခဲ့ပါတယ
် This is a big step and I thank the administration for taking it
အဲ့ဒါအရေးကြီးတဲ့ချက်လမ်းတစ်ခုပါအမေရိကန်ဆွေအားတာဝန်ယူလို့ဆောင်ခဲ့တာကိုကျွန်တော်တို့ကျေးဇူးတင်ပါတယ်တခြားကျွန်တော်တို့နဲ့သဘောဆန္ဒတူရဲ့လူတွေကလည်းပြတ်မှတ်ထားအရေးယူတာတွေကိုပြသခဲ့ကြပါတယ်ဒီအထက်မှာဥရောပသက်မှတ်ကလည်းပါဝင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့အဓိကစီးပွားရေးပင်မဆွေးကြောကိုဖျက်နှိမ်ဖို့ဆွေလက်နက်တွေမပိုင်ဆိုင်ဖို့အတွက်ဒီထက်မကလုပ်ရပါလိမ
American အထက်လွှတ်တော်အမတ်တွေကဝန်ခံပြောဆိုပါတယ်ဒီအပေါ်မှာနိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်ယူတာပြည်နယ် Republican အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါတယ
် There's almost no sanction that we're going to put in place that's going to change the Burmese military
မင်းရှင်မြန်မာစစ်တပ်သွားနေတဲ့လမ်းကြောင်းပြောင်းလဲသွားအောင်ချမှတ်ထားတဲ့အရေးယူတန်ကန်းမှုတွေကျွန်တော်တို့ဘက်ကမရှိတော့ပါပဲတရုတ်နိုင်ငံကဒါကိုလုပ်နိုင်ပါတယ်အိန္ဒိယကတော့အဲ့ဒီလောက်မဟုတ်တော့နည်းနည်းလုပ်နိုင်ပါတယ်တရုတ်နိုင်ငံကအဓိကပါ
မင်းပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Tom Andrews ကတော့ဒီလိုပိတ်ဆို့တာကိုကြိုဆိုခဲ့ပါတယ်ဒီလိုရေးယူမှုတွေအပြင်ရေနံနဲ့တဘာဝတံငွေလုပ်ငန်းတွေအပေါ်မှာလည်းပိတ်ဆို့တံခတ်အရေးယူဖို့သူကတိုက်တွန်းခဲ့ပါတယ
် I applaud the administration's move announced today to include the hunter's major business conglomerates for sanctions
ဆွေးကြေးဖွယ်ဒီကဖိုင်နက်စီဝိုင်းလုပ်ငန်းကော်ပိုရေးရှင်းကြီးတွေကိုပါရေးယူတံခတ်ဖို့အမေရိကန်ဆွေးကကြေညာလိုက်တယ်ကိုကျွန်တော်ကြည့်ပါတယ်ဒါကတိတ်ကိုရေးပါတယ်ရှေ့တိုးဆောင်ချက်ဖြစ်ပါတယ်ဆွေးကြေးဖွယ်ရစမှုတွေကျူးလွန်နိုင်မှုအများဆုံးဝင်ငွေရသေးတယ်အဓိကဝင်ငွေရပေါ့ရေနံနဲ့သဘောတံငွေလုပ်ငန်းတွေကိုလည်းပိတ်ဆို့တံခတ်သွားဖို့အမေရိကန်ဆွေးကိုကျွန်တော်တိုက်တွန်းချင်ပါတယ်
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်ပြီးတည်ဆောက်နိုင်ဖို့အတွက်နိုင်ငံတကာရဲ့ဖိအားနဲ့တန်တမာရေးလှုပ်ရှားမှုတွေဟန်ချက်ညီညီပေါင်းစပ်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Tom Andrews ကအလေးပေးပြောဆိုသွားပါတယ
် The people of Burma need to know that the people of the United States and the world are with them not only in word but in deed
မြန်မာပြည်သူတွေနဲ့မြန်မာပြည်သူနဲ့ကမ္ဘာကြီးကတို့နဲ့အတူရှိနေပြီးအပြောသက်သက်နဲ့မဟုတ်ပဲအလုံးနဲ့လက်တွေ့ပြနေတဲ့ဆရာကိုသိဖို့လိုပါတယ်ကျွန်တော်အနေနဲ့ဆက်ဆက်ရှိရှိပိုကြီးပြင်းထန်တဲ့ပြားတွေပေးဆောင်ရွက်သွားမှာဖြစ်တယ်လို့လူလူအာနာပြည်ဆိုင်ရေးလှုပ်ရှားမှုပေါ်မှာလည်းတန်တမာရေးအရာထိတွေ့ဆက်ဆံရင်ဆက်လက်ထောက်ခံပြီးပေါင်းစပ်လှုပ်ရှားသွားမှာဖြစ်ပါတယ်ပြည်ရင်းကငင်းချတဲ့လူလူလှုပ်ရှားမှုတွေနိုင်ငံတကာပြားတန်ငင်းတမန်ငင်းအရှိန်ဒီလိုအင်အားကြီးတဲ့ပေါင်းစပ်လှုပ်ရှားမှုတွေကလက်နက်ကန်အနာရယူထားတာကိုအနိုင်ယူဖို့အတွက်ခိုင်မာအားကောင်းတဲ့အခွင့်အလမ်းတွေဖြစ်တယ်ဆိုတော့ကိုပြောပြခြင်းပါတယ
်မြမရတားဆိုးရကိုစစ်ကောင်းဆောင်တွေကဖေရှားပြီးအာနာသိမ့်ခဲ့တာနဲ့စန္နာပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေရတဲ့အတွက်တာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတံခါးမှုတွေလုပ်နေတာပါပြီးခဲ့တဲ့ရက်ပိုင်းကပဲမြမနိုင်ငံမှာငြင်းငြင်းစွာစန္နာပြသူတွေအလုံးမစင်းပဲဆေးဥချုပ်ရေးကိုဖိဆန်တဲ့စီရီယံလှုပ်ရှားမှုလုပ်နေသူတွေကိုစစ်တပ်ကအကြမ်းဖက်အနှောက်အယှက်ပြုနှိမ်နင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိနှစ်ယောက်နဲ့တပ်မနှစ်ခုကိုအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။မနေ့တုန်းကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့ကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့ကြောင်းကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်းအမေရိကန်အောက်လွှတ်တော်မှာတိတ်မကြသေးခင်ကပဲတခဲနဲ့မဲခွဲပြီးတော့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးရပိုင်းအတွင်းမှာပဲအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှအခုလိုမြန်မာအရေးဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါရဲ့ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှံအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
VOA American တန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30.40-48နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာနိုင်ငံတဝန်းဆက်အနာတင်ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေသေးတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံတော်မှာဆက်ပြီးတော့ပေါ်ပေါက်နေသလိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်ထိခိုက်သေးချေမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မနီတုန်းကလည်းပုံစံမျိုးစုံနဲ့စစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေရှိခဲ့တဲ့အတွက်လူညုံရေးတပ်ဖွဲ့တွေအကြမ်းဖက်ဖြိုခွင်းမှုတွေလည်းရှိခဲ့ပါတယ်။အပြည့်အစုံကိုတော့ကိုညင်ဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံတွင်းမှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနေရောညပါကြောက်ကြားအသွင်နဲ့ဆက်ရှိနေတဲ့အထက်ဘကိုးတိုင်းဖြူးမြို့မှာတော့ကြာလပတိနေ့ညဦးပိုင်းစိုက်ကဲတပိတ်နဲ့ဆန္ဒပြမဲ့လူစုတွေက NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းရဲ့သားဖြစ်သူကိုရဲကဖမ်းဆီးသွားတဲ့အတွက်သူ့ကိုပြန်လွှတ်ပေးဖို့ရဲစခန်းကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါရဲကလူစုခွဲဖို့တတိပေးရင်ည၈နာရီဝန်းကျင်မှာဆန္ဒပြလူအုပ်စုတွေပြစ်ခတ်ခဲ့တဲ့အဖြစ်ဖြစ်ခဲ့ပါတယ်ဒီကမ္ဘာတွင်ဒုတိယနှစ်တက္ကသိုလ်ကျောင်းသားတူသေဆုံးပြီးအ ਨੇ စုံနှစ်ဦးဒဏ်ရာရသွားတယ်လို့ဘကိုးတိုင်းဒေသကြီးမြို့တော်ပြည်မြို့နယ်မဲဆန္ဒအမှတ်၁ကိုယ်စားလှယ်ဦးတက်စင်က VOA ကိုပြောပါတယ်
။အဲဆန္ဒပြတဲ့အထက်အနေပြီးတော့ကျွန်တော်ပြည်မြို့နယ်ပြည်သူ့လွတ်တော်ကိုဦးကျော်ရင်သားသူ့တောင်းရိုင်းနဲ့ဖမ်းဆီးတယ်။ဖမ်းပြီးအဲ့ဒါကိုရဲစခန်းခေါ်လာတဲ့ခါကျတော့အဲ့ဒါရဲစခန်းမှာသွားပြီးတော့အဲ့ဒီကလေးကိုပြန်ထုတ်ပေးလို့ဆိုပြီးတော့ကျွန်တော်ဝိုင်းပြီးတောင်းဆိုတယ်အတော့ဆိုတာနေပြီးတော့မပြင်းမလေးဖြစ်ပြီးတော့ဖြစ်တတ်ခဲ့တဲ့ဒီဖြစ်တယ်လို့တည်င်းဖို့တယ်အဲ့မှာတရားတော်တထိမှန်ပြီးတော့ဆုံးသွားတာပေါ့နော်ဆုံးသွားတော့ဒုတိယမြင့်ကျောင်းသားလေးဒုတိယတက္ကသိုလ်ကျောင်းသားတင်လို့ပြောတယ်ဗျမင်းလေးတရားတော်တန်ရတယ်ပြောတယ်ဖြူကပထမဦးကြီးဖြစ်တာပေါ့နော်ဖြစ်ခဲ့တာတော့ဒီဆုံးကပထမဦးကြီးမှာ
အလားတူမွန်ပြည်နယ်မော်လမြိုင်မြို့တန်းဝန်ကွင်းနယ်မြေမှာစမ်းရတီသာဇတရာထိတ်ရွှေမြိုင်တီရီမြောက်ကွင်းကျောင်းဒုက္ခဝတီစားတဲ့ရက်ွက်နေပြည်သူတွေကလမ်းမပိတ်ဆို့ကာယံထားတာကိုစစ်တပ်နဲ့ရဲကညာစင်တိုင်းကြော်ချိန်လိုက်လံဖေရှားရကရက်ွက်ကလည်းခုခံတဲ့အတွက်ပြစ်ခတ်ဖြိုခွင်းမှုအတွင်းလူငယ်တူဦးကြည်ထိမှန်ပြီးဒဏ်ရာရသူအများအပြားရှိခဲ့တယ်လို့ဒေသခံတပိတ်ဦးဆောင်သူတူကပြောပါတယ်
။ဟိုမနေ့ကတည်းကနေပြီးတော့သူတို့ကနေပြီးတော့တောင်းလျှောက်ကိုဖြိုခွင်းနေတာခင်ဗျ။အခုညပိုင်းမှာဆိုရင်ကျွန်တော်တို့ဟိုလူမှုဒဏ်ရွှေမြိုင်တီရီဘက်ကျမှာနော်အဲ့ဒီအပိုင်းမှာကျွန်တော်တို့ခံစစ်၄ခုထားရတယ်ခံတပ်၄ခုပေါ့နော်ခံတပ်ရဲ့ဂိုက်တရာလုံးမှာပြည်သူတရားတော်ညဘက်ကိုဟို night defense လုပ်တယ်ပေါ့နော်ဟိုတုံ့ပြန်မှုတွေလုပ်နေတယ်ဒုံးနေချင်းမှာသူတို့တွေကဘက်ဖိုကားတွေနဲ့တင်းတိုးဝင်တယ်သူတို့ကဟိုစစ်ကားအင်အားနဲ့များတယ်အဒီခံတပ်နေရာတွေကမီးရှို့ဖြတ်တယ်ပြည်သူတွေကိုပစ်တယ်ပထမဆုံးခံတပ်ပြည်တဲ့ဇက်တရာထိတ်စာနာတရားထိတ်ခံတပ်တော်ကျသွားပြီအခုခံတပ်ကိုအစင်းစင်းကိုတိုးရတာအခုကျွန်တော်တို့ဒုက္ခဝတီတော့ရောက်နေပြီကြားလိုက်ခင်ဗျလက်ရှိမှာတော့တနက်စင်းနဲ့ပြေကန်တိရတဲ့လူတော့ရှိတယ်ဟိုဟိုဒါမှမဟုတ်တီလောက်တဲ့တန်ရတော့မရသေးဘူးခင်ဗျဟိုလက်မောင်းကိုထိတာခင်ဗျဟိုရောဘာဂျီတီနဲ့ပြေကန်တိရတဲ့လူတွေရှိတယ်လို့ကြားလိုက်ခင်ဗ
ျညမထွက်ရအမေထုတ်ပြန်လာတဲ့ဂျားကပဲရန်ကုန်တိုင်းတောင်တကုန်းမြို့နယ်90 81 92ရက်ွက်တွေမှာကုဒေသကိုလာဝိုင်းထားတဲ့စစ်တပ်ရဲအင်အားစုကိုဒေသခံပြည်သူတွေကအာခံပြီးညဘက်ဆန္ဒပြခဲ့ကြတာပါ
အခုကျွန်တော်တို့ရောက်နေတာတရားခွန်ခေအောင်လမ်းကိုရောက်နေတာ
ပ
ါအဲ့လိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကရဘာကြီးတွေအတန်ဘုံတွေ Chilan Asiti Neva, Yika Chimon Kayale Dread, and Nelon Dong Dayabi, Lunet Udi Mama Chizan Timan Tarago, Chilagan Ud Life Tolune, Vio Mamiabari. ကျွန်တော်ကဒီမှာလာတာဆီရကလို့ရတယ်ဟုတ်ပါဘူးကျွန်တော်ရောပါကြီးမှန်လာပါဘူးလူငယ်လူငယ်လေးလူငယ်အမျိုးသားတယောက်ပါဟုတ်တယ်ရာမင်းတင်လဲရာမင်းတင်လဲရာမင်းတင်လဲတာမွေမြို့နယ်ကြားရီကုန်းအရမ်းရဲတွေကပြစ်ခတ်လို့လူတူဦးပါဇက်ကိုရဘာတီချိမှန်ဖောက်ထွက်ပြီးတန်ရအပြင်းထန်ရသွားတယ်လို့တာမွေမြို့ကမျိုးသမီးတူဦးကပြောပါတယ်
တာမွေရဲ့ပြားရီကုန်းမှာစီတယောက်ထိပါတယ်ပဇက်ကနေထုတ်ကင်းပောက်သွားတယ်အဲတာမွေရဲ့စက်ကမ်းတွေကလမ်းပြီးရာလေးစက်နဲ့ကိုယ်ရန်ထိအတိုက်ပါအဲပြီးဆုံးမှုရှိပါဘူးရန်ကုန်မြို့နယ်မှာလဲအာယုံဦးဆန္ဒပြသူတွေနဲ့ဒိုင်းကအဖွဲ့လူငယ်တွေတဲကနှစ်ဆယ်လောက်ကိုစစ်တပ်နဲ့ရဲလက်နက်ကင်တွေဖမ်းဆီးသွားခဲ့တယ်လို့ဒေသခံကပြောပါတယ်မယံကုန်းတုံးရက်အတွက်ရွှေမြင်းစီလမ်းမှာ ဟိုဘယ်တည်သူသားလေးဒီကပါဆိုတဲ့စိုက်ပုတ်ကလေးတင်ထားတယ်အမိတော်စောက်ထုတ်ကြီးပုံနဲ့အဲ့ဒီပုံကသူကလာဖြတ်တယ်ဖြတ်တဲ့အချိန်မှာဒီမတို့ရက်ွက်ထရေကဒလန်ကနေပြီးတော့သူတို့နဲ့ဝိုင်းစုဖြတ်ပေးတယ်ဖြတ်ပေးပြီးတော့သူကပြီးလို့ပြန်မယ်လဲဆိုရောဒီမယုံနှမ်းမှာတစ်ခါကလေးလေးတွေအိတ်နေတာကိုသူကပြတယ်အဲ့ဒါတော့အဲ့ဒါကိုဝင်ပြီးတော့ဖောင်းအောင်အဲ့ကလေးကိုရက်ွက်ထရေကလူက ဒီလူတွေကိုလည်းအတန်ပုံခွဲတယ်ဘာလို့မျက်ရည်ယူပုံခွဲတယ်ဘာလို့ဒီလူတွေကိုလည်းအတန်ပုံခွဲတယ်စက်တော်စစ်သားတွေကအဲ့မှာလူတွေထပ်တိုးပြီးတော့နာကြတာပေါ့ဘူရကာတွေရောဘာတွေရောပါလာတော့တန်မန်းတစ်ခါပဲလှုပ်ထားတဲ့ဟာသူချက်လိုက်တယ်
နောက်ပြီးဒီလူတွေကိုလည်းအတန်ပုံခွဲတယ်ဘာလို့မျက်ရည်ယူပုံခွဲတယ်ဘာသာကြီးနဲ့လက်ပစ်တယ်ဘာသာကြီးနဲ့တယောက်ဖြစ်တယ်ရန်ကင်းမြို့ဝါဝင်းအင်ယာကတိုက်ရှင်းတဲ့တိုက်လေးကိုစာသာပတိညညာကစစ်တပ်နဲ့ရဲလာရောက်ပြီးတကားဖြတ်ဝင်ရှာတဲ့ CCTV မှတမ်းတချို့လူမှုကွန်ရက်ပေါ်တွေ့ရပါတယ်ဆေးအနာသိမှုစန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေမလုပ်ဖို့ ကုလသမဂ္ဂအပါအဝင်နိုင်ငံအန္တရာအတိုင်းဝန်းနဲ့ဒေသတွင်းနိုင်ငံတွေကပါတိုက်တွန်းနေတဲ့ကြားကပဲထိခိုက်သေးဆုံးမှုတွေကြုံနေရတာပါကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတော့အကြမ်းဖက်ဖြိုခွင်းနဲ့လုပ်ရည်တွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းဖို့ဆုံးဖြတ်ချက်တရက်ကိုဒီသတင်းမှတ်တမ်းမှာတင်ပြနေမှုတွေကြား ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းရွှေဈေးတရရိပ်တက်လာပြီးတော့မြန်မာကျပ်ငွေတန်ဖိုးကြာဆင်းလာတဲ့အကြောင်းကိုနားဆင်ရပါမယ်။အခုလိုဖြစ်ရတာကရွှေတင်သွင်းမှုပြတ်တောက်ကြားနိုင်ငံခြားငွေစီးဆင်းမှုအားနည်းတာအပြင်ငွေရိုက်ထုတ်နိုင်တာမျိုးကောလာဟလတွေနဲ့အထွေထွေမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့အမည်မဖော်လိုတဲ့စီးပွားရေးသုံးသက်သူကပြောပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင် ရွှေစည်းတက်ရခြင်းအကြောင်းရင်းကိုအခုလိုစတင်ကြပါလေ
။ဒီရွှေနဲ့ပတ်သက်ပြီးတော့ကုန်သွယ်မှုတွေပေါ့ဒီကုန်ရမ်းတွေဒီရွှေချောင်းတွေပါတယ်ကုန်တင်သွင်းမှုတွေကပြက်လက်နေတဲ့သဘောပေါ်မှုတွေပြီးတော့ရွှေတက်တယ်လို့ပဲထင်တယ်။
ဟုတ်ကဲ့နောက်ဒီမြန်မာငွေတန်ဖိုးကျပြီးတော့ဒီဒေါ်လာစည်းတက်သွားတဲ့သဘောပေါ့နော်အဲ့ဒါကရောဘာကြောင
့်။တချို့ပြည်တွင်းပြည်ပကုန်သွယ်ရေးမှာဒေါ်လာကိုသူပြင်းမှီနေတဲ့ချိန်မှာပုဂ္ဂလိကပန်တွေရောနိုင်ငံပန်တွေရောအစိုးရ MRTV ပန်တွေရောပေါ့နော်ဒီပန်တွေကနေပြီးတော့မှဒီငွေသွင်းငွေလွှဲလုပ်ငန်းတွေ transition တွေမှာတိတ်ပြီးမှအလုံးမလုပ်ဘူးဆိုရင်တော့ဒေါ်လာ transition ကရက်တဲ့အတွက်အကြောင်းအရာတစ်ခုရှိနေတယ်ပေါ့နော်နောက်တစ်ခုကဒီအဓိကချက်ကတော့ဒီအဒီချက်ကြောင့်မို့ပြည်ပိုင်းလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တော်တော်များများအပေါ်မှာတော့ဒေါ်လာအစိမ့်ပေါ့နော်အစိမ့်နေဝယ်တဲ့နေရာမှာဈေးကွက်မှာဝယ်မရပြုမရဖြစ်တဲ့အတွက်ဒေါ်လာရှားပြီးတော့မှဒေါ်လာတန်ဖိုးတွေတက်လာတယ်သူ
ဟုတ်ကဲ့အဲ့ဒီတော့ဒီကြက်ငွေကြရခြင်းနောက်အကြောင်းရင်းတော့ရှိနေသေးလား
ဒီဈေးကွက်ထမှာတော့ပြောနေတာကတချို့ကျွန်တော်လည်းကြားနေရတော့နော်ဒီကြက်ငွေငွေကြေးပြတ်လတ်မှုတွေရှိရင်ငွေထုတ်တာတို့ပါတော့နော်ပရင့်တင်းလုပ်တာတို့ပါတော့
ဟုတ်ကဲ့ဒီငွေရိုက်ထုတ်တာပေါ့နော
်ဟုတ်ဟုတ်ဟုတ်ရှိနိုင်ကြီးရှိတာပေါ့နော်ဒါတွေကလောလောဆယ်အခြေအနေရဆိုရင်အဲ့တော့အဲ့ဒါလေကြံ့ဝီတံပိုးကြစည်ရန်ချင်းဖြစ်နိုင်ကြီးရှိတဲ့ခုပဲ။ SC ဒါမှာတော့ဒီ circulation money ပေါ့နော်ငွေတွေကဒီ market မှာလဲပတ်မှုမရှိဘူးဆိုတော့ငွေကတုံးရမယ့်ကဏ္ဍတွေမှာမတုံးဘဲနဲ့လက်ငွေကျက်နေတဲ့သဘောလည်းဖြစ်နိုင်တယ်။အဓိကတော့ဒီပြည်တွင်းပန်းတွေဒီက
ဒီလိုမျိုးမရှိခဲ့ရင်တော့ဘာလဲဖြစ်နိုင်ကြီးရှိပါတယ်အကြောင်းတစ်ခုပါဟုတ်ကဲ့အဲ့ဒီတော့အခုလိုဒီမြန်မာငွေ
ဖြစ်လာမှာဟုတ်ကဲ့ကျေးဇူးပါကိုဝင်းမင်းဆက်တွေ့မြင်းမြန်ထားတာပါရှင်ဗီအိုအေမြန်မာပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ကိုညံဝင်းအောင်ကကိုညီတင်ဆက်ပေးထားပါတယ်ရှင်
အာဏာသိမ်းမှုအတွက်တတ်ချုပ်ကောင်းဦးတန်းရှိရိုးအုပ်စုပြတ်ထန်းထားတဲ့တချေခံဥပဒေအခန်း7ကိုအလွဲ၃လောက်သူဟာတတ်ချုပ်မရောက်နိုင်ဖြစ်ပါတယ်ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုမဲ့အရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းကိုဥပဒေအတိုင်းမဆောင်ရွက်နိုင်ရင်နိုင်ငံတော်သမရဟာအရေးပေါ်အခြေအနေကိုကြီးညာနိုင်တယ်တချိန်ထဲမှာပဲတင့်တော်တဲ့ င်းပေါ်အခြေအနေမဟုတ်ပါဘူး။လက်နဲ့နဲ့အကြမ်းဖက်ပြီးအာဏာသိမ်းတာကသာပြည်သူအသက်အိုးအိမ်ကိုအန္တရာယ်ပြုတာပါ။ဒါကြောင့်ပြည်သူစံသားနဲ့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရကိုကလိန်စိတ်ညှန်းဆင်ပြီးဖယ်ရှားလိုက်တဲ့တက်ချုပ်မင်းအောင်လိုင်ကိုအစိုးရဝန်ထမ်းတွေကမထောက်ခံကြတာပါ။စစ်အာဏာရှင်စန့်ကျင်သူတွေကိုအကြမ်းဖက်တိုက်ခိုက်နေနေတဲ့သတင်းဓာတ်ပုံတွေတစ်ကဘာလုံးမှာနေ့စဉ်မြင်တွေ့နေရတာဟာမင်းဆိုမင်းညင်စစ်အာဏာရှင်စနစ်ကိုတက်တေပြနေတာဖြစ်ပါတယ
်စစ်တပ်ဟာရန်သူကိုတိုက်ခိုက်ချေမှုမှုတီထောင်လာတဲ့အဖွဲ့အစည်းဖြစ်ပါတယ်တနည်းပြောရရင်ရန်သူကိုဖျက်ဆီးဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်ဖျက်ဆီးဖို့ဖွဲ့စည်းထားတဲ့အခြေခံသဘာဝကြောင့်စစ်တပ်ကြီးစိုးလာရင်ပျက်စီးဆုပ်ယုပ်မှုနဲ့ညှိကုံးချုပ်တာများပါတယ်ဆရာဝန်အင်ဂျင်နီယာဆရာမကွန်တယ်ပွဲစားအလူသမားလေသမားစတဲ့အရသားတွေဟာတိဆောက်သူတွေဖြစ်ပါတယ်ဒါကြောင့်တိုင်းပြည်တိဆောက်တဲ့အရသားကိုစစ်ကောင်းဆောင်ဘက်ကရန်သူလိုသဘောထားတာဟာစိုးရုပ်ကြဆင်းမှုဖြစ်ပါတယ်အမိနာကန်မှုကိုသာအဓိကထားတဲ့စစ်တပ်မှာအမိမနာကန်တာကိုအပြစ်လို့မြင်ကြတဲ့အတွက်တတ်ချုပ်ခိုင်းတာကိုသာလုပ်ကြပါတယ်အမှားအမှန်အကောင်းအဆိုးဝေဖန်ပိုင်းခြားစဉ်းစားတာမျိုးအလွန်နည်းပါတယ်ဒါကြောင့်တိုင်းပြည်မှာစင်ရဲချမ်းသာအကြီးအကျယ်ကွာခြားတာကိုစစ်တပ်ကဂရုမစိုက်တာပါ
ဒီဦးစီးချုပ်ကသူ့အမိတ်နာဂမ်အဖွဲ့အစည်းကိုသာလူလာပါလေစစ်တပ်လက်အောက်ကအဖွဲ့အစည်းအားလုံးဒီဦးစီးချုပ်အမိတ်ကိုနာဂမ်လိမ့်မယ်လို့ယူဆထားပါတယ်ဒီတစ်လက်ကိုအားကိုးပြီးပြည်သူ့ရွေးကောက်တင်မြောက်ထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD အဖွဲ့ချုပ်ကိုနိုင်ငံရေးမလုံနိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းတာဟာအပြောအမြင်ကင်းမဲ့တဲ့အကြံစီပါစစ်အာဏာသိမ်းပြီးနောက်တစ်နေ့အစိုးရအမှုဒဏ်တွေကအာဏာပီဆိုင်ရေးလှုပ်ရှားမှု CDM ကို စတင် အကောင့်တွေဖော်တာဟာတက်ချုပ်ကြီးတို့အဖွဲ့အတွက်စိန်ခေါ်မှုကြီးတစ်ခုပါပဲအမိတ်နာဂံလိမ့်မယ်လို့မျှော်လင့်ထားတဲ့ဝန်ထမ်းတွေ CDM မှာပါဝင်လာတာဟာຫນွေဦးတော်လိုင်းရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ 90 ရာခိုင်နှုန်းကNLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအင်းနဲ့ဆန္ဒပြကန့်ကွက်ကြတာဟာတက်ချုပ်ကြီးအတွက်စိုးရိမ်စရာဖြစ်လာပါတယ် အမိတ်နာဂံမဲလို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရေးမြန်မာတန်တမန်တဲမှာလည်း CDM မှာပါဝင်သူတွေရှိလာတာဟာ NLD အတွက်တဒတ်အားဖြစ်ပါတယ်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်သိမ်းပြီးလက်နက်နဲ့ဆက်အာဏာသိမ်းတာကိုတပြည်လုံးကလက်မခံနိုင်တဲ့အတွက်မျိုးစုံမင်းချင်းစန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့အပြားမှာပေါ်ထွက်လာတာဖြစ်ပါတယ်လူဦးရေတရက်လုံးရဲ့စန့်ကျင်မှုကိုခံရရတဲ့စစ်အစိုးရရဲ့ပြဿနာဟာ အလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်ဆရာနာရှင်ကိုမင်းစုံမင်းညက်ဖြစ်ဆက်စုပ်ရွှန်ရှာလာကြပြီဖြစ်ပါတယ်မင်းစုံမင်းညက်စန့်ကြီးရေးမှာမျိုးဆက်တဲ့လူငယ်တွေအများဆုံးပါဝင်နေပါတယ်ဆရာနာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်တာနေတာပါလူငယ်တွေဟာအမျိုးမျိုးဝတ်စားစီရင်ပြီးကန့်ကွက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေဟာစစ်အာဏာရှင်စန့်ကြီး
ဆိုင်ကြိုင်မလုံနိုင်ပဲဖြစ်နေပါတယ်မိသားစုဝင်တွေအကျင့်ခံရမှာဆိုရင်လို့ရကြေးအဖွဲ့ကိုရှောင်ကြီးလာကြပါတယ်လွတ်တော်ကိုစားပြုကော်မတီ စနားပြပွဲဝီကိုပြစ်ခတ်ဖြိုခွင်းနေကြကြောင်းလူအများအသက်အန္တရာယ်ရှိနိုင်တဲ့ဒဏ်ရာကျုံနာရချိန်မှာဦးစားပေးအသက်ကရမယ်လူနာခွဲခြားရွေးထုတ်နိုင်ရေးအရေးကြီးတယ်လို့အရေးပေါ်ကြွမ်းကျင်သူတွေကဆိုပါတယ်ပြစ်ခတ်ခံရတဲ့နေရာမှာအခုလိုအရေးကြီးအဆင့်အလိုက်ကြိုတင်ခွဲခြားပေးထားနိုင်မှုပါရီတီထားပြီးတော့ဘယ်လိုလှုပ်ဆောင်ပေးသင့်ပါဒလဲအပြည့်အစုံကိုတော့အမည်မဖော်လိုတဲ့အရေးပေါ်အထူးကု
ဒီစနပ်ပြပွဲတွေအတွင်းပြက်ခတ်နေနေမှုကြောင့်ပေါ့နော်ဒီအသက်ဆုံးဆုံးရနိုင်တဲ့လူနာတွေအတွေ့ပြီးခဲ့တဲ့အပတ်တွေတော့ကတော့ဆရာကြီးဒီလူနာအရေးပေါ်ရွှေ့တာနဲ့တွေးတက်အောင်လုပ်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအဆင့်ဆင့်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီလူနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘယ်လိုလူနာကိုဦးစားပေး ခွဲပြီးတော့ပို့တင်တာကိုပြောမှာမို့အဓိကပါစရှင်းပြခြင်းလည်းရှိတယ်။
ဒီလိုမျိုးလူများထိခိုက်တဲ့အရာရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ Triacy Flow ရပါတယ်။Triacy Flow တယ်ဆိုတာကတော့ Triage ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်တဲ့အရာရနေတဲ့သူတွေအများကြီးမှာဘယ်သူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့အကြောင်းကိုရှာတာပါ။ဟုတ်ကဲ့ဆရာ။အ
ติดทาวดมเลยเจ้าคือยังสิ่งที่สิ่งนี้มาลูกตาพี่เด็กด้วยแม้ป้าบุเลยลูกเด็กตุลีดีเสียงนี้ตุนาพี่เด็กพี่เสียงมาลูกบ่าวปู่แม่อยู่ด้านนั้นดูส่วนลูกนั้นเนี่ยเส้นเทียบบ่าวเนี่ยปีเราจะรอโชคทุเรศกระยายป้ามาป้าเวมุมาลูกบ่าวมันจะดีบารีมาลูกด้วยบางนิทานามูรีมาลูกที่ใจปู่แม่ลูกเดียวกับจีที่ใจเดียวมันมีอายุสิ่งนี้เช่นเงี้ยมาจันโอ้ดีปลุกลูกมีว่ารออาดาอีจีกูทำมุขให้ลูกเอเดสุดที่ว่าโอ้จันโอ้ยุทุกนาย ဒီကထားပြီးတော့ကျွန်တော်တို့ဒီနှစ်ဆင့်လုပ်ပါတယ်ဘာမှတစ်ဆင့်ကကြတော့သူ့ရဲ့လှုပ်ရှားနိုင်မှုကြီးတယ်အဲနံပါတ်နှစ်ကကြတော့ကျွန်တော်အေဝေး
ဒီလူနာကိုကျွန်တော်တို့ကအနီရောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူလာလို့ရှိနေပြီအသက်ရှူနိုင်ရင်အသက်ရှူနိုင်ရင်တော့ကျွန်တော်ကဘာဆက်ကြည့်မလဲဆိုရင်အရေးပေါ်အချိန်မှာ၃ပြည့်တယ်ဒီ AR AV ပေါ့နော်အသက်ရှူလမ်းကြောင်းဖွင့်နေပြီလမ်းလုံးလုံးပဲအသက်ရှူလမ်းကြောင်းဖွင့်နေအနေနဲ့အောင်မေးကိုဆွဲမှပြီးတော့လုပ်ကြည့်မယ်အောင်မေးကိုဆွဲမှပြီ
တတ်မှတ်တယ်ပေါ့နော
်ဟုတ်ကဲ့ဆိုရင်နောက်ထပ်ရောဘာထပ်လုပ်ပေးဖို့သိချဖို့လိုသေးလဲဆရာကြီ
းလူနာကိုဖဲရိုးအနီရောင်နေအဝါရောင်နေအစိမ်းရောင်နေအမဲရောင်နေစီးပေးတာပဲဖြစ်ဖြစ်နော်အာဒါမှမဟုတ်ရင်သတ်မှတ်ထားတဲ့ကျွန်တော်တို့ရှိမှဆိုတော့ triad tag လို့ခေါ်တာပေါ့နော်အဲ့လိုအရာဝတ္ထုလေးနော်အရာဘာလဲကတ်ကလေးလေးလက်မှာချိတ်ပေးလိုက်တာပဲဖြစ်ဖြစ်နော်အင်းဒီပုံမှာရေးပေးလိုက်တာပဲဖြစ်တစ်ခုခုပေါ့နော်အတန်းတစ်ချက်တစ်ခုနဲ့လောရပါမယ်နောက်တစ်ခုက triad ရှင်နောက်ထူးခြားတဲ့တစ်ခုကတော့ dynamic လို့ခေါ်ပါတယ်အချိန်မရေးပြောင်းလဲနိုင်ပါတယ်ခါကျရင်ကျွန်တော်တို့က triad အနီရောင်လို့သတ်မှတ်ထားတဲ့လူနာလူနာကိုရွှေ့ပြီးတော့ကျွန်တော်ဒီ casualty clearing post လို့ခေါ်တဲ့ဒီလုံလုံစိတ်ချတဲ့နေရာရောက်တဲ့အချိန်ကြည့်လိုက်တဲ့အချိန်မှာဘာဖြစ်လို့ဆိုသေဆုံးလူနာကြီးရှိရင်လည်းဖြစ်နေနိုင်ပါတယ်เนาะဘာမှမဟုတ်ဘူးတေချာကြည့်လိုက်ကြည့်လိုက်တော့မှဟာဒီလူနာကနေရောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလေဖြစ်ရင်ဖြစ်နိုင်တာပဲအာဒါမှမဟုတ်အဝိုင်းအောင်ဖြစ်သွားတာလေဖြစ်နိုင်ရယ်เนาะဒါဒီအမြင်နဲ့ပြောင်းလဲနေတာဖြစ်တော့ဘယ်သူမှအပြစ်တင်စရာမရှိပါဘူးအဲအဲ့လို nutria sieve လောက်လာပြီးတော့လုံလုံစိတ်ချတဲ့နေရာပေါ့เนาะ casualty clearing post ကိုရောက်တဲ့အချိန်မှာတော့ဆရာဝန်တွေလူနာပြုတွေကသူတို့မှန်သူတို့ဆက်ပြီးတော့ကုသမှုတွေဖြတ်ပေးမယ
်ဟုတ်ကဲ့ကျေးဇူးများကျင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးခန္ဓာအပီးအခုတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မင်းတပ်မြို့နယ်လွတ်တော်ကိုယ်စားလှယ်အပါအဝင်၈ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွဲ့ဖမ်းဝရန်ထုတ်ထားပါတယ်။မွန်ပြည်နယ်ရင်းမြို့နယ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်18ဦးဖမ်းဆီးခံရတယ်ဆိုတာနဲ့မွန်ညီမျိုးရေးပါတီ MUP အနေနဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်ဝေဖန်မှုရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးအပါအဝင်လူပုဂ္ဂိုလ်6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးဖမ်းဝရမ်းထုတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ပုံမှန်905နဲ့အမှုဖွင့်ခံထားရသူတွေကတော့မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေလင်းအောင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟုံနိုင်တက်တော်ဦးစည်းဌာနကတောအုပ်ကြီးဦးလောထန်ဒေါက်တာမေသူအောင်မင်းတပ်အရပ်ဖက်ဖွဲ့စည်းကဆလိုက်မန်အောင်နဲ့ကိုထင်းခင်တို့ဖြစ်ပြီး၎င်းတို့ရဲ့တပ်ပုံတွေကိုမင်းတပ်မြို့လူစီကားရနေရာတွေမှာကတ်ထားကြပါတယ်အလားတူမတူပီမြို့နယ်မှာလည်းစစ်မှားရေးဝန်ထမ်းဒေါ်ငိုဒေါ်နဲ့ပညာရေးဝန်ထမ်းဦးခိုင်စာတို့ကိုမတ်လ24ရက်နေ့မှာပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါတယ်
စစ်အာဏာရှင်ကြာဆုံးရေးသပိတ်ဆင်နွှဲနေကြတဲ့မွန်ပြည်နယ်ရေးမြို့ပေါ်မှာမလ22ရက်နေ့ကသပိတ်စစ်ကြောင်းဖြိုခွင်းခံရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့လူငယ်18ဦးကိုမြို့နယ်တရားရုံးမှာချုပ်ရဲရမန်ယူလိုက်ပြီးကြံ့မျိုးထောင်ကိုချက်ချင်းပို့ဆောင်လိုက်ပါတယ်ဖမ်းဆီးခံရတဲ့ဇန္နပြလူငယ်မင်းကလေး10ဦးနဲ့ယောက်ျားလေးခုနှစ်ဦးတို့မှာအသက်18နှစ်မပြည့်တာလည်းပါဝင်နေတယ်လို့မြို့ခံတွေကပြောပေမဲ့အလုံးကိုတော့ပုံမှန်905ကနဲ့မြို့နယ်တရားရုံးကတရားစွဲဆိုထားပါတယ်လူငယ်တွေဖမ်းခံရတဲ့နေ့ရေးမြို့နယ်တရားရုံးကိုစုယုံကြောက်ရှိလာတဲ့ချိန်မှာတော့မြို့ခံရှိနေသူတယောက်မှလည်းလိုက်ပါကူညီဆောင်ရွက်ပေးတာမရှိဘူးလို့ရေးမြို့ခံအမျိုးသားလွှတ်တော်မဟောင်ဦးမျိုးဝင်းရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ဒေသခံ300လောက်ပါဝင်တဲ့လူငယ်တွေရဲ့တပိတ်စစ်ကြောင်းကိုမလ22ရက်မနက်10:00ခွဲလောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကတနက်6ချက်ထက်မနည်းပြစ်ပေါက်ဖြိုခွင်းခဲ့ပါတယ်။
အနာသိစစ်ကောင်စီကလက်နက်မဲ့ပြည်သူတွေကိုအင်အားအလွန်ကျွံသုံးဖြိုခွင်းနေတာကိုအဆုံးသတ်ဖို့ Federal Democracy စနစ်ကိုအတိမတ်ပြုလက်ခံပြီးသိမ်းထားတဲ့အနာကိုလူထုထံအမြန်ဆုံးပြန်လည်ဆွတ်လွတ်ဖို့နဲ့စစ်အာဏာရှင်စနစ်ကိုဆန့်ကျင်လို့ဖမ်းဆီးသွားတဲ့လူထုကိုချက်ချင်းပြန်လွတ်ပေးဖို့စတဲ့အချက်၃ချက်ကိုရခိုင်လူမှုအဖွဲ့အစည်း89ဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကိုမတ်လ21ရက်နေ့ကရခိုင်အမျိုးသမီးကွန်ရက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီဝန်လက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းနဲ့တစဉ်လူမှုဖွံ့ဖြိုးရေးအဖွဲ့အပါအဝင်ရခိုင်လူမှုအဖွဲ့အစည်း89ဖွဲ့ကထုတ် ပြန် တောင်းဆိုလိုက်တာပါ အခုလို ဂျင်ညာချက် ထုတ်ပြန်ရတာကတော့ စစ်အာဏာသိမ်းမှုကို ဆန္ဒပြတဲ့အပေါ် ဖိနှိပ်မှုတွေများလာတဲ့အတွက် လူသားများအပေါ် ရာဇဝတ်မှုကျူးလွန်နေတာကို ပြောဖို့အချိန်တန်တဲ့အတွက် အခုလို တောင်းဆိုရတာဖြစ်တယ်လို့ အမိမဖော်လို့တဲ့ အရက်ဖက်အဖွဲ့ ခေါင်းဆောင်တဦးက ပြောပါတယ် အလားတူရခိုင်ကျောင်းသားအဖွဲ့အစည်း 17 ဖွဲ့ကလည်း အာဏာရှင်ပြုတ်ကျရေး ဆန္ဒပြနေသူတွေနဲ့ တရားရဲရှိနေတယ်လို့ မတ်လ 23 ရက်နေ့က ဂျင်ညာချက် ထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ဖန်ကာမြို့နယ်ထဲမှာစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူ၅ဦးကိုအာဏာသိမ်းကောင်စီရဲ့စစ်တပ်နဲ့ရဲတွေကမတ်လ 24ရက်နေ့မှာဖမ်းဆီးသွားခဲ့ပါတယ်မတ်လ 24ရက်နေ့ညနေချိန်မှာဖန်ကာမြို့လုံငင်းကြီးရွာငင်းချမ်းတာယာကြီးရွာကအန်အဒီပါတီဝင်နှစ်ဦးဖြစ်တဲ့ကိုကျော်မြို့ဦးခေါ်ကိုမျိုးနဲ့ဦးမောင်သေးတို့ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင ဒီနေ့ကျွန်တော်တို့ရောက်နေတာတရားခွန်ခေယောင်းလမ်းဆောင်ရောက်လာပါတယ်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကျေးဇူးမိင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်ဒါရိုက်တင်ဆက်ထားပါရှင်သတင်းတွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါ
ရှမ်းပြည်မြောက်ပိုင်းမှာရှမ်းလက်နက်ကင်တပ်နဲ့တပ်စစ်တဲ့ RCSS နဲ့SSPP ကနေမြေစိုးမိုးရေးအပ်တိုင်မှုကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးကျင်းလက်လူထုရာနဲ့ချီနေရာကနေဆုံခွာနေရပါတယ်မတ်လ၂၃ရက်နေ့ကနှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တီဘောမြို့နယ်နမခေါ်ကျေးရွာအုပ်စုဝင်နမခေါ်ရွာမကနေအိမ်နှလုံးလက်နက်ကြီးကြီးထိမှန်ပျက်စီးခဲ့ပါတယ် အဲ့ဒီအုပ်စုဝင်ကဒေသခံရွာသားတရာကျော်ဟာတီဘောမြို့အတွင်းဖက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်ရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်အတွင်းဖြစ်တဲ့တီဘောမြို့နယ်ကြောင်မဲမြို့နယ်နမ့်တူမြို့နယ်တွင်မှလည်း RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားဒီတစ်ပတ်အတွင်းတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်။တိုက်ပွဲကြောင့် 23 ရက်နေ့ကလည်းကြောင်မဲမြို့နယ်တော့ဆောင်ရွာသားတအူးတည်ဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အလားတူနမ့်တူမြို့မှာလည်းဒေသခံတအူး
တိုက်ပွဲကြောင့်ဒဏ်ရာရရှိခဲ့ပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ညိညွတ်ရေးပါတီ MUP အနေနဲ့အာနာသိန်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်မွန်အတိုင်းဝိုင်းမှာဝေဖန်မှုတွေရှိနေသလိုနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ဖို့ညှိနှိုင်းရေးလမ်းကိုတွန်းနေတယ်ဆိုပြီးတုံးသက်သူတွေလည်းရှိနေပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
မွန်ညိညွတ်ရေးပါတီအမ်ယူပီကလည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းလှုပ်ဆောင်ချက်အပေါ်မွန်မျိုးသားညီညွတ်ရေးအစည်းအပြေသလိုဖြစ်နေတယ်လို့ဝေဖန်မှုတွေမြစ်တက်လာပြီးစစ်အာဏာရှင်ကိုဆက်လက်ဆက်ကျင်တိုက်ပွဲဝင်သွားဖို့မွန်လူငယ်အချို့စုစည်းပြီးအခုမလဆာမိုင်းမှာပဲမွန်မျိုးသားကွန်ရက်တစ်ခုဖွဲ့စည်းလိုက်ပါတယ်။ဒီလိုမွန်မျိုးသားကွန်ရက်ဖွဲ့စည်းလိုက်တာ
ไอ้พวกอันนั้นมาก็ปล่อยแล้วไม่เข้าอันนี้พี่ที่เราอยู่เฉยๆตัวเดียวตัวแต่ว่าตัวว่ามันตู่เลยทั้งยี่มาแล้วอยู่สามตู่ก็ไม่เอาเลยสุดฟัดเลยอ่ะพี่มาเจ้าเนี่ยที่พี่มาเจ้าเนี่ยสุดฟัดเลยอ่ะแล้วว่าเช่นเดียวตู่สีเหลืองเลยทำมาจะชาติไหนได้เนี่ยสมมติจะชาติยี่ห้อเจ้าตู่เลยฟัดสีเลยเนี่ยยองยองจีจี
ถ้าเราจะไปชักชันดิเราอยากเลยอยากจะคุยเลยเอ๊ะอยากจะคุยเพื่อสิ่งใดเพื่อสิ่งใดออสเตรเลียในงานนักข่าวอยู่ที่ไหนชื่อเสียงมิวสิกมองจังหวะนายเวงนายก็รู้ตรงนี้เนี่ยอนาคตสิ่งสิ่งใดมาเอ็มยูพีพาวินเนี่ยก็เล็กขันลูกไม่พี่พาวินลูกคุณลูกสบายดีสิจัดการในงานยี่มาพาวินเอาแต่เล็กขันลูกไม่รู้มั้ยไม่พี่นายมาเอาอเมริกาจะสีว่า
ปีรุจโจซีว่าพี่แม่สโลเชนจันโอปาวเตนเนี่ยปาวแม่สโลเชนจะช่วยอเมริกาเลยสิจ้าบ่เนาะนาซากะมาเอ็มยูพีก็ปาวเวนเนี่ยสัวจันโอปกุยเตียวอเมริกาปาวเวนามาฮู้เอ็มยูพีก็เลยรู้ว่าโคเซเล่ลบปีรอนาซากะก็ลบนี่เลยหายมาเวียนยาวลบใจเลยสัวจันโอเมียนเนี่ยอเมริกาในงานงานในงานยี่ไต้ปันบารายันเนี่ยปารากูเวยาชิเคเนี่ยตอนนั้นปีนี้มันยังต้องนั่งเช็คการ์ดที่ตัวยาตีเช็คกูจีปีรอแต่ก็ ที่จันโอรุมุนลุมิวเรอาลงกับที่สิทธิ์กองสีเป็กูยับปีในตลาดสุเลอิดาเลมหอบปะปูนะจันโอรุตีตลาดก็รอตัวอย่างนั้นไงลันจางปูนะผู้เลี้ยงพัฒนาหูนั้นไงพัฒนาหูตัวเมียนเลยที่นั้นไงพัฒนาหูนั้นไงที่ชาวพูกาที่นี่นายสุนุยเรลันจางปูนะที่ไทยแต่ยินสายเรลันจางหูตัวมลูลาบูแต่ยินนายสุนุยเรลันจางหูตัวยุยไลจ้าบ้า ที่เสตานเนี่ยปองบีโร่ที่นายสุนุยเรลันจางหูที่ลันจางติดต่อมหอบปะปูเองก็เลยเอ็นเอลดีสุยากันเลยที่ลันจางหูตัวแข็งอ่ะเบ
ပြည်သူ့ကောင်စီဝင်အဖွဲ့ပါတီတွဲဘက်တွင်ရမှုတဲ့နိုင်ငံတော်မှတို့တာဝန်ထမ်းဆောင်နေကြပါတယ်ရှင်။
Sapiro, Dokate, Dongtong, Dongyajo, Kulon, Nidemia, Umule, Tenu, Dokapis, Kama, Matadi, Niga, Milan, Jamu, Pipwa, Gere, Dua, Ne, Ain, Tauyajo, Mide, Babi, Lubang, Natanjo, Le, Ake, Kerin, Yensai, Nijayabare, Anna, Baini, Bagaro, Drogo, Niep, Yampu, Yosu, Nibime, Papian, Dina, Chinima, Shiniraba, Titi, Niguro, Mount Egani, Susie, Din, Sap, Bitabare, sure.
ညဦးမြို့နယ်တင်ညိုစိုက်ပဲဒုက္ခတွေစခန်းမင်းလောက်တော်တွေအတွက်ဆုံးရှုံးခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစခန်းပြန်ကြရဲ့ကော်မတီဝန်တို့ကခုလိုပြောပါတယ်ဒီကိစ္စတွေကတော့အကုန်လုံးပါတော့တာပဲဒါကအလုံးကိုတို့ကျွန်တော်အကြီးအကျယ်ကတော့ဒီလိုမေးလာမှုအဲ့လိုရှိသမားနဲ့တို့ကျွန်တော်အကြီးအကျယ်တွေမရှိဘူးအင်းသာ၆ရာ၆စီနဲ့၃ခေါက်ပါတော့လာပြီးဟိုတိုင်ကအသေးစားတွေရတဲ့လူကလူဦး
ဒီမိမိသားဒုက္ခတွေနဲ့ထောက်ကျော်ကိုအခုအခါတင်ညိုဘုံတော်ကြီးကျောက်အပါဝန်သာသနိကအဆောက်အဦလေးခုမှရာယီနေရာရှာပေးထားပါတယ်။လာရှိတဲ့အချိန်မှာဒုက္ခတွေတွေဟာပုဂ္ဂလိကလူရှင်တွေရဲ့အကူအညီနဲ့ရည်တည်နေပြီးအာဏာပိုင်တွေဘက်ကတော့အင်ပြန်ခိုက်နေပေမဲ့နေအင်ပြန်ဖို့စိုးရိမ်နေရတယ်လို့မိမဖော်လို့သူစခန်းတာဝန်ရှိသူတို့ကခုလိုပြောပါတယ်။
ကျွန်တော်တို့ဒုက္ခကြီးစခန်းမှာဒုက္ခဒီစံတွေဒီတွေစံတွေကြီးခါတွေကိုပုဂ္ဂလိကအဆူဆူတွေကလာပြီးတော့ပြင်ကြတာသူတို့ရဖက်ကဒုက္ခဘာမှမဆိုသေးဘူးသူတို့ကဒုက္ခနေရင်ပြန်ဖို့ဆိုတဲ့အတိုင်းပဲဒီလိုကပြန်နေကြတယ်ဒီဘက်ကိုပြန်နေဆိုရင်လည်းသူတို့စောင်းရောင်းရနေရင်နေထိုင်တဲ့အိမ်တွေဒါတွေလို့အတူနေသူတို့နေထိုင်တဲ့အိမ်ကမိန်းလောင်နေနေချစ်တော့လေလက်ကတော့ဆိုရင်မိန်းလောင်နေနေချစ
အခုမိတ်လောက်တော့တဲ့တညိုဒုက္ခသည်စခန်းမှာ2,189ခုနှစ်အေဘီလကစပြီးပေါက်ပွန်ကွန်လာကနဲ့ဘူရောမညိုစားတဲ့ကြေးရွာပေါက်10သုံးရွာကအင်ထောက်စုပေါက်600ခုနှစ်စီငါးစုနဲ့လူပေါက်3000နီးပါစိုက်ပေဒုက္ခသည်တွေဖြစ်ခိုးလုံးနေကြတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေတပ်ဖွဲ့တို့အကြောင်းနှစ်နိုင်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါက်20နီးပါနေရက်ဆင့်ခွာခ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
ချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးနဲ့လူပုဂ္ဂိုလ်6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါတယ်။မွန်ပြည်နယ်ရေးမြို့ပေါ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်18ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တင်ပြတဲ့တင်ပြပဲဖြစ်ပါတယ်။နောက်တင်ပြအစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုစာရေးသားလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနက်ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။ကလေးငယ်တွေအပါအဝင်ပြည်သူတွေကိုမြန်မာစစ်တပ်ကတပ်ဖြတ်နေတာအတွက် American ပြည်ထောင်စုကပြင်းပြင်းထန်ထန်ရှောက်ချကြောင်းမတ်လ25ချက်တပရီနေ့မှာ American နိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံမှာကလေးငယ်အများပြားအပါဝင်ပြည်သူ28ယောက်ထက်မနည်းတည်ဆုံးခဲ့ရတဲ့အထိလုံခြုံရေးတပ်တွေကမြန်မာပြည်သူတွေပေါ်မှာဆက်ပြီးအင်အားသုံးဖြုတ်ခွဲနေတဲ့သတင်းတွေကြောင့် American ပြည်ထောင်စုကတုန်လှုပ်အံ့ဩခဲ့ရတယ်လို့အလွန်စိတ်မကောင်းဖြစ်ရကြောင်း American နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ NetBrush ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်မှာအာဏာသိမ်းခဲ့ပြီးဆန္ဒပြပြည်သူတွေအသက်ပါဆုံးပါတဲ့အထိရရဆက်ဆက်နှိမ်နင်းနေတဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေကို American ပြည်ထောင်စုကရ Britain အစိုးရကပါအရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာပြည်ထောင်စုကုထက်ပိုးပြီးဆိုးမလောင်တားဆီးဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အပါအဝင်သက်ဆိုင်ရာအဖွဲ့အလုံးပါဝင်တဲ့အရေးပေါ်အစည်းအဝေးတစ်ရပ်ခေါ်ယူဖို့အာဆီယံနိုင်ငံတွေပါတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေ EU ဥရောပသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကို
မြန်မာနိုင်ငံလူခွင့်ဆိုင်ရာအကူလအထူးကိုယ်စားလှယ်တောင်အန်ဒရူးစ်ကခြေတပင်းနေမှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖမ်းဆီးထားတဲ့အရာသားအစုအဝါတာဝန်ရှိသူတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေတယ်လို့နေဆက်ဒေတာတွေကိုတင်းရှောင်သွားသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။သတင်းကျဉ်းချုပ်ကိုဒေါက ရကတော့ PJ Elliot ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာကင်းကွာကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။